မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်နဲ့ရုရှားနိုင်ငံရွေးကောက်ပွဲကော်မရှင်တို့ကြားရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေပူးပေါင်းဆောင်ရွက်ဖို့နားလည်မှုသဘောတူစာချုပ်လာတဲ့ရက်ကိုပြီးခဲ့တဲ့သတင်းတစ်ပတ်ကမော်စကိုမှာရေးထိုးခဲ့ကြတယ်လို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်ရုရှားနိုင်ငံမှာ2024ခုနှစ်မတ်လရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့အတွက်မြန်မာနိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးဦးဆောင်တဲ့အဖွဲ့ကိုလာရောက်လေ့လာဖို့ဖိတ်ကြားခဲ့တာလို့သတင်းစာကရေးပါတယ်မြန်မာစစ်ကောင်စီပေါ်လက်နက်နဲ့တန်တမန်ရေးအရာထောက်ပံ့နေတဲ့ရုရှားနိုင်ငံအနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးလုပ်ငန်းစဉ်တွေမှာပံ့ပိုးလာနိုင်ခြင်းနောက်ထပ်ခြေလှမ်းတစ်ခုပြင်ဆင်လာတာဆိုပြီးဒေတာရင်းအကဲခတ်တွေကရှင်းပြထားကြပါတယ်မြန်မာနိုင်ငံမှာလည်း2025ခုနှစ်အတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုပြီးပြည်တွင်းနိုင်ငံရေးပါတီတွေကခန့်မှန်းပြောဆိုနေကြပါတယ်ဒီလိုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတပိတ်မှောက်ဖို့အတွက်အမေရိကန်အစိုးရအရာရှိတွေကလည်းနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းထားပါတယ်ရှင်